စ်ဘေးရှောင်ပြည်သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးဖို့ဒေတာစုံကနေလှုပ်ရှားဆောင်ရွက်နေသူ13ကိုတဆိုင်ရမြို့နယ်ရဲစခန်းတွေကငိမ့်စုစီပုံမှန်19နဲ့တရားစွဲအရေးယူခဲ့ရကြောင်းငိမ့်ညာရေးလိုလားရဲ့ပြည်သူတွေကိုတရားစွဲဆိုတာမျိုးမလို့ဆောင်တင်ကြောင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကအထွေထွေအတွင်းရမှုကိုကောင်းထက်ကျော်ကအခုလိုပြောပါရယ
်အားလုံးပေါင်း13ယောက်ကျွန်တော်တို့ရန်ကုန်ကကြတော့7ယောက်မန္တလေးက2ယောက်ပြည်ယား2ယောက်အားလုံးပေါင်း13ယောက်ပါကျွန်တော်မြန်မာတော့ခတ်တူတူခတ်ချင်းချင်းပြောမယ်ဆိုရင်ငင်းငယ်လူလားနေတဲ့လူတွေငင်းငယ်လူသားနေတဲ့ရက်ဖက်ဖွဲ့စည်းလူငင်းငယ်လူသားတွေဒီတည်းရတရားဆွဲရလို့ကျွန်တော်ပြောရမှာပဲဖြစ်ပါတယ
်အစိုးရအနေနဲ့တင်းရှောင်းနေတဲ့ဒေသခံတွေကိုကူညီဆောင်ရွက်ပေးတဲ့လို့တောင်းဆိုလှှရှားနေတဲ့သူတွေကိုအရေးယူရမျိုးကိုလည်းကန့်ကွက်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်းပြည်တွင်းတာဝန်ခံဦးအောင်မျိုးကျော်ကပြောပါတယ
်ဒီတိုက်ပွဲဖြစ်နေတဲ့နေရာတွေမှာအပြစ်မဲ့ပြည်သူတွေပြိမ့်မိနေတဲ့ကိစ္စကိုကယ်ထုတ်ပေးဖို့ဟာအမြန်ဆုံးကယ်ထုတ်ပေးဖို့အတွက်အစိုးရကိုတောင်းဆိုတဲ့ကိစ္စကဒါကရာဇဝမှုကျူးလွန်တာလည်းမဟုတ်ကြ။ဘယ်ဥပဒေမှလည်းချိုးဖောက်တာမဟုတ်ပါဘူး။တကယ်ကိုလည်းဟိုတိုက်ပွဲထဲမှာအပြစ်မဲ့ပြည်သူတွေတိတ်မိနေတယ်။ပြည်သူတွေကိုကယ်ထုတ်ဖို့ကအစိုးရခင်မှာပဲ။အစိုးရနဲ့အဲတိုက်ပွဲဖြစ်နေတဲ့သူတွေဘက်ကနေပြီးတော့ဒီလူတွေအတွက်ကိုစဉ်းစားပေးမှဒါလည်းဒါအဆင်ပြေပါလိမ့်။အဲဒီအတွက်ကိုဒါအမြန်ဆုံးကယ်ထုတ်ပေးဖို့တောင်းဆိုတဲ့ကိစ္စကတော့ဒါအပြစ်ရှိတဲ့ကိစ္စမဟုတ်ဘူး။ဒါကိုဟိုဖမ်းနေဆိုတာကိုတော်တော်ကြီးကိုဟိုညာနေပြီလို့ကျွန်တော်တို့ကျွန်တော်အနေနဲ့ကတော့ပြောချင်တာပေါ့နော
်ဒီငိမ့်စုစီပုံမှန်19နဲ့တရားစွဲဆိုခံရရဲ့13ယောက်ထဲမှာမြကြီးနာမျိုးမနှောခွင်းမှာလူဝင်အား900ကိုဥဆောင်ပြီးဆန္ဒဖော်ထုတ်ခဲ့တဲ့ကချင်လူငယ်2ယောက်ကိုတော့မြို့နယ်တရားရုံးကဒဏ်ငွေကျပ်3000စီပေးဖို့မိန့်ချလိုက်ပါတယ်စစ်ဘေးရှောင်ဒေသခံတွေကတော်ရင်မှာတက်ကြီးရွယ်ရီအပါဝင်1000ကျော်လောက်ရှိနေသေးရလို့ကချင်လူငယ်ခေါင်းဆောင်2ယောက်ထဲကတဦးဖြစ်တဲ့ကိုလွန်ဆောင်ကအခုလိုပြောပါတယ်
တော်ထက်ကလူတွေကတော့ကျွန်တော်ကဆောင်းတုံးနေရတဲ့အနေအထားရှိတယ်ဆိုဆောင်းကမ်းကျော်လို့ရှိနေတယ်သူတို့ဖြစ်ပြီးပူပေါင်းဆိုင်ဝိုင်းနဲ့ကျွန်တော်တို့ဒီအင်ဂျင်နီယာအထက်ပိုင်းပေါ့နော်အထက်ပိုင်းမှာသူတို့ဆော့လို့ဒီဘက်ကလူတွေလည်းလောလောဆယ်ဆယ်ရတော့စာနာရိတ်ခါတွေကျွန်တော်ကတော်တော်လေးရှင်းရတဲ့ခါရောက်နေတဲ့အရာကိုကျွန်တော်သိရတယ်ပြီးတော့အစိုးရဘက်ကနေတော့ကျွန်တော်ဒီဟာကိုအရင်ကြီးတိတိယယောက်ကိုဖြေရှင်းဖို့အတွက်ထုတ်ပြန်ချက်တွေကျွန်တော်ကဒီလိုမျိုးရှင်းရစာမျိုးလို့ကျွန်တော်တာကိုတိတိယယောက်ဟိုတာဝန်တာဝန်ခမို့ပြီးသွားနေတာဝန်ယူနေစတဲ့ဘောထားထုတ်ပြန်မှုကိုကျွန်တော်မရှိတာကိုကျွန်တော်သိရတယ်ဒီတိတိယငင်းနဲ့ကျွန်တော်အလုံးရင်းချင်မှုကတော့ကျွန်တော်လောလောဆယ်ဆယ်ကြည့်တယ်မရှိသေးဘူးပေါ့နောက်ဆက်
ရပ်ပတ်ဖွဲ့စည်းရေးအနေနဲ့ကုညီဆောင်ရွက်တဲ့အပိုင်းမှာလုံခြုံရေးဂိတ်တွေကစုံစမ်းမေးမြန်းလာရေးကြောင့်အခက်အခဲတွေရှိနေရလို့ကုလန်ဆောင်ကပြောပါရတယ်။တိုက်ပွဲရေးကြောင့်ပိတ်မိနေတဲ့ဒေသခံတွေထဲမှာတချို့ကတော့မြကြီးနာ၊နမ်မတိနဲ့တနိုင်ဆိုင်မြို့နယ်တွေကခရိယန်အသင်းတော်စစ်ဆောင်စခန်းတွေမှာယာယီနေထိုင်နေရတယ်လို့ဆိုပါရခင်ဗျာ။